ခေတ်ကလေးကစစ်တပ်ပိုင်ကုမ္ပဏီတွေကကြောက်စိမ့်နဲ့ကြောင်းမြက်လုပ်ငန်းကိုပိုင်ဆိုင်ထားတာကြောင့်မြမကြောင်းမြက်ရန်နာရီရောင်းဝယ်လုပ်ငန်းမှာဥဆောင်ပါဝင်သူအားလုံးဟာစစ်ဘုဟောင်းတွေဖြစ်ကြပါတယ်စစ်တပ်ရဲ့အကျိုးစီးပွားနဲ့စစ်တပ်နဲ့ဆက်ဆံနေတဲ့လုပ်ငန်းရှင်တွေရဲ့အကျိုးစီးပွားကိုစောင့်ရှောက်ဖို့ဒီစစ်ဘုဟောင်းတွေကတာဝန်ယူရတယ်လို့အန်ဒရူးဘော်ဝါနဲ့အပေါင်းပါတုတ်တေပီတုရေးသားထားတဲ့စာရမ်းမှာဖော်ပြပါတယ်ပုဂ္ဂလိကကုမ္ပဏီကိုလုတ်ွက်တဧကအစိုးရနဲ့အကျိုးတူဖက်ဆက်လုပ်တယ်ဆိုတဲ့ကုမ္ပဏီကိုတော့ဧက90ဒုဗော်ခွင့်လိုင်စင်ချပေးပါတယ်ဒုဗော်ခွင့်လိုင်စင်ရပုဂ္ဂလိကကုမ္ပဏီအများစုဟာစစ်တပ်နဲ့နှိစပ်သူတွေဖြစ်ပါတယ်ဖက်ဆက်ကုမ္ပဏီတွေဟာနှစ်ဝက်တစ်ကြိမ်ကျင်းပတဲ့ကြောင်းမြေရနာပွဲမှာရောင်းချဖို့လိုအပ်ပြီးရောင်းရငွေ25ရာခိုင်နှုန်းကိုနိုင်ငံပိုင်မြမကြောင်းမြေလုပ်ငန်းကိုပေးရပါတယ်ဖက်ဆက်ရမိတဲ့ကြောင်းမြက်ကိုလေမြမကြောင်းမြက်လုပ်ငန်းကရောင်းချပြီး90ရာခိုင်နှုန်းရက်တဖွဲ့ကိုပေးပါတယ်။ကုမ္ပဏီတွေဟာထုတ်လုပ်မှုကိုဒေသဆိုင်ရာကြောင်းမြက်လုပ်ငန်းရုံးကိုအစီရင်ခံဖို့လိုပါတယ်။တွင်းဝခွန်၊ပြပွဲအထူးကုန်စည်ခွန်၊ပြပွဲဝန်ဆောင်ရေးစတာတွေကိုကုမ္ပဏီတွေကပေးဆောင်ရပါတယ်
။နေပြည်တော်ကြောင်းမြက်ရုံးချုပ်ကြောင်းမြက်ပြတိုင်းနဲ့ဒေသဆိုင်ရာရုံးခွဲတွေမှာဝန်ထမ်း600လောက်လုပ်ကင်နေကြပါတယ်။နိုင်ငံပိုင်လုပ်ငန်းထဲမှာမြမကြောင်းမြက်လုပ်ငန်းကအစိုးရကိုပေးတဲ့ငွေဟာအများဆုံးလို့သိရပါတယ်။ဒါပေမဲ့ဝင်ငွေနဲ့ပတ်သက်ပြီးနိုင်ငံပိုင်ကြောင်းမြက်လုပ်ငန်းကိုအသေးစားစစ်ဆေးတာမျိုးသိမ့်မရှိဘူးလို့ဆိုပါတယ်။နိုင်ငံပိုင်လုပ်ငန်းဟာကြောင်းမြက်တွေကိုကိုယ်တိုင်ထိမ့်သိမ့်သူလောင်ပါတယ်။ပုဂ္ဂလိကလုပ်ွက်တွေကြောင့်ပြာပွဲအပြင်မှာရောင်းဝယ်တာမျိုးရှိပေမဲ့ကြီးကြပ်စစ်ဆေးမှုသိမ့်မရှိဘူးလို့ဆိုပါတယ်။ကြောင်းမြက်တန်ဖိုးဖြတ်တဲ့လုပ်ငန်းမှာလည်းမြမအစိုးရဟာအာနေလွန်းတော်မို့ရသင့်သလောက်မရပဲနေပြီးရတယ်လို့ဆိုပါတယ်နေပြည်တော်ကကြောင်းမြက်ပြပွဲအဆောက်အုံကတင်ယူရိုငွေ44သန်းကုန်ကြပါတယ
်နိုင်ငံပိုင်ကြောင်းမြက်လုပ်ငန်းမှာအများဆုံးသုံးတာဟာလုံခြုံရေးစရိတ်ဖြစ်ပါတယ်လုပ်ွက်အနီးမှာအခြေစိုက်တဲ့တည်ရင်နှင်းရင်ရဲ့အသုံးပြေကိုကြောင်းမြက်ရုံးကပြေးချေပါတယ်အခုမှစစ်တပ်ကအဲ့ဒီအသုံးပြေကိုကြက်ခံကြောင်းသိရပါတယ်အခြားအသုံးပြေတွေကတော့ဝန်ထမ်းလာစားနဲ့ဝန်ဆောင်ကတွေဖြစ်ပါတယ်။နိုင်ငံပိုင်ကြောင်းမြက်လုပ်ငန်းရဲ့2012ကဖွင့်လှစ်တဲ့သီးသန့်ငွေစည်းရင်းတို့မဟုတ်ကိုယ်ပိုင်ရန်ပုံငွေဟာကျပ်ဘီလီယံ900နီးပါးရှိပါတယ်။ဒီငွေဟာ182နှစ်စာအသုံးစရိတ်နဲ့ညီမျှပါတယ်။အစိုးရကမမှန်ကန်ကန်ငွေပေးသွင်းနိုင်ရေးအတွက်စည်ရင်းချုပ်ရုံးကနိုင်ငံပိုင်ကြောင်းမြက်လုပ်ငန်းကိုနှစ်စဉ်စစ်ဆေးပါတယ်။ဒါပေမဲ့ကြောင်းမြက်လုပ်ငန်းဆိုင်ရာဘန်ဒါရေးစစ်ဆေးမှုဟာအားနည်းနေစေဖြစ်ပါတယ်တဲ့လုပ်ငန်းဆောင်ရွက်မှုကိုမစစ်ဆေးနိုင်ဘူးလို့ဆိုပါတယ
်နိုင်ငံပိုင်ကြောင်းမြက်လုပ်ငန်းဟာအသပင်အမြတ်ရဲ့25ရာခိုင်နှုန်းကိုဝင်ငွေအဖြစ်ပြည်တွင်းအခွန်ဦးစီးဌာနကိုပေးသွင်းရပါတယ်နောက်ထပ်20ရာခိုင်နှုန်းကိုနိုင်ငံတော်သို့ထည့်ဝင်ငွေအဖြစ်ငွေတိုက်ဦးစီးဌာနကိုပေးသွင်းပါတယ်နိုင်ငံပိုင်ကြောင်းမြက်လုပ်ငန်းမှာကျွေးမီမရှိပေမဲ့တာဝန်တစ်ခုရှိပါတယ်ပထမတာဝန်ကငွေရင်းအရင်းအနှီးအဖြစ်နှစ်ပေါင်းများစွာကစိုက်ပေးထားတဲ့ကျပ်ငွေ144ဘီလီယံကိုမှန်မှန်ပြန်လည်ပေးဆပ်ဖို့ဖြစ်ပါတယ်ဒုတိယတာဝန်ကတော့ကြောင်းမြက်ကုမ္ပဏီတွေကအနှံထားတဲ့အာမခံငွေကျပ်161ဘီလီယံဖြစ်ပါတယ်ကြောင်းမြက်ကုမ္ပဏီကကန်ထရိုက်စာချုပ်ဖောက်ပြက်ရင်သိမ်းယူနိုင်ဖို့အနှံထားတဲ့ငွေဖြစ်ပါတယ်ဒါပေမဲ့ကန်ထရိုက်စာချုပ်ဖောက်ပြက်မှုကြောင့်နိုင်ငံပိုင်ကြောင်းမြက်လုပ်ငန်းကအနှံငွေသိမ်းစီးတာမျိုးမရှိသေးပါဘူး
နိုင်ငံခြားကြောက်ကုန်တွေ99ရာခိုင်နှုန်းဟာတရုတ်ပြည်ကလာသူဖြစ်ပြီးပြည်တွင်းကတော့နိုင်ငံပိုင်ကြောင်းမြက်လုပ်ငန်းအပါအဝင်ပုဂ္ဂလိကကုမ္ပဏီတမဝိုင်းမှအသင်းနဲ့အစိုးရနဲ့အကျိုးတူဖက်ဆက်တွေဖြစ်ပါတယ်အစိုးရနဲ့အကျိုးတူဖက်ဆက်ကုမ္ပဏီတွေကအများဆုံးထုတ်လုပ်ပါတယ်ကုမ္ပဏီတွေနှစ်စဉ်ထည့်ထားတဲ့ကြောင်းမြက်လုပ်ငန်းအသင်းရန်ပုံငွေယူရိုတန်း90တော့မဟုတ်အမေရိကန်ဒေါ်လာတန်း100နီးပါးကိုသမ္မတဦးသိန်းစိန်အပါအဝင်စစ်ဘုတ်ကြီးတွေလွဲသုံးစားလုပ်မှုဟာအတော်လူသိများပါတယ်ဖားခန့်ကြောင်စိတ်မြင်မှာလုတ်ွက်အကောင်းဆုံးရသူတွေထဲမှာဗိုလ်ချုပ်မှုကြီးတန်းရွှေရဲ့ဇနီးဒေါ်ချန်ချန်ရဲ့သားတဦးပါဝင်နေပုံကိုရှေးမတ်မတ်တော့က2016ဖေဖော်ဝါရီလ16ရက်နေ့ထုတ်အီအာဝဒီစာဆောင်မှာအသေးစိတ်ဖော်ပြပါတယ်ကြောင်စိတ်လုတ်ွက်အကောင်းဆုံးနေရာကိုကြိုင်ကြောင်မြက်ကုမ္ပဏီကယူပါတယ်ဒီကုမ္ပဏီရဲ့ညွှန်ကြားရေးမှူးထဲမှာကြိုင်စန်းရွှေဆိုသူပါဝင်ပါတယ်ဗိုလ်ချုပ်မှုကြီးတန်းရွှေကြီးစိုးတုံးက ကျိုင်းကျောင်းမြတ်ကော်မတီဆိုပြီးကျောက်စိမ့်တွေကိုပြောင်းထုတ်နေရတာကစစ်အာဏာရှင်အနာယူသွားတဲ့အခါမှာကလပ်စစ် International ဆိုတဲ့အမည်ကိုပြောင်းလိုက်ပါတယ်။ဒါပေမဲ့ကျိုင်းစမ်းရွှေကိုပိုက်ရှင်အဖြစ်မှတ်ပုံတင်ထားတယ်လို့ပြောပြပါတယ်ခင်ဗျာ။